ရနာသိမှုကိုမကျင့်တဲ့လို့အာနာဖီဆန်ရေးလှုပ်ရှားမှုစီဒီအမ်မှာပါဝင်ကြတဲ့တွေကတက္ကသိုလ်ဆရာဆရာမတို့အခုအလုပ်ပြောင်းနေကြတာရှိပါတယ်။လုံလုံရေးပါဝင်အခက်အခဲမျိုးမျိုးကြောင့်အလုပ်ငန်းခွင်ပြောင်းဝင်နေကြတယ်လို့မော်လမြန်တက္ကသိုလ်ဆရာမတယောက်ကပြောပါတယ်။မော်လမြန်တက္ကသိုလ်မှာအရင်ကစီဒီအမ်မှာပါဝင်တဲ့ဆရာဆရာမ90ရာခိုင်နှုန်းလောက်ရှိခဲ့ပေမဲ့အခုတော့50ရာခိုင်နှုန်းလောက်ပဲရှိတော့တယ်လို့မော်လမြန်တက္ကသိုလ်ကျောင်းသားများသမဂ္ဂကပြောပါတယ်။ဒီအကြောင်းကိုကိုရဲဘုံကတင်ပြပေးတာပါပဲ။
မြန်မာနိုင်ငံမှာအစိမ့်မြင့်ပညာကျောင်းတွေပြန်မဖွင့်ခင်ဆရာဆရာမတွေကိုမေလ3ရက်နေ့နောက်ဆုံးထားပြီးလုပ်ငန်းခွင်ပြန်ဝင်မှုစစ်ကောင်စီကအသိပေးထုတ်ပြန်ထားပြီးတော့အလုပ်ပြန်မဝင်တဲ့သူတွေကိုတာဝန်ကနေယာယီရဆိုင်ကြောင်ကြေညာချက်တွေထုတ်ပြန်နေပါတယ်။မြန်မာတိုင်းနိုင်ငံလုံးကတက္ကသိုလ်ဆရာဆရာမတွေနဲ့တက္ကသိုလ်ဝန်ထမ်းစုစုပေါင်း11,000ကျော်ကိုယာဓုကနေလည်းထုတ်ပြန်ထားပါတယ်။မော်လမြိုင်တက္ကသိုလ်မှာလည်း CDM ပါဝင်တဲ့ပအောင်ခကတိကအပအဝင်ဆရာဆရာမ122.6ဦးကိုနိုင်ငံဝင်နဲ့ဥပဒေနဲ့အလုပ်တော်ဝင်ကနေယာယီရပ်ဆိုင်းခဲ့ပါတယ်။အာဏာသိမ်းပြီးနောက် CDM လှုပ်ရှားမှုမှာပါဝင်ခဲ့ပြီးနဲ့မေလ3ရက်နေ့မှာလုပ်ငန်းခွင်ပြောင်းဝင်နေကြတဲ့တက္ကသိုလ်ဆရာဆရာမတချို့လည်းရှိနေပါတယ်။အဲ့ဒီတည်းကဆရာမတယောက်ကတော့လုံခြုံရေးအပအဝင်အခက်အခဲတွေကြောင့်အလုပ်ပြောင်းဝင်တာဖြစ်တယ်လို့ VOA ကိုအခုလိုပြောပါတယ်
။ CDM 3ရက်နေ့ရှိမဝင်မှသူကအဲ့လိုမျိုးယာယီရပ်ဆိုင်းသွားတာ။ကိုယ်ကျန်တဲ့ရက်ရာဆရာမအကြောင်းမလို့စာစာမဲလို့ပါလို့မျိုးပဲ။အာဒီကလာတာပြီးတော့ကတော့ဥမထူးတော့နော်မထူးတော့ဒီကအမှုသားလည်းပြောရတယ်ဘလို့တရားတော့ဟိုကိုရဲ့အမေမဖြစ်အောင်တော့ပို့စစ်ကြောင်းလည်းမရအောင်ဘယ်တရားတော့ဟိုဘယ်အချိန်တိုင်းကြည့်နေရဦးသူကတော့တောင်းဝင်လိုက်ဆိုတော့ဒီကလာလည်းတိုက်ခံတော့အမှုကြီးပြောရတော့ပြောပြီးတော့မင်းမထူးတော့ဘောင်ပေးသူကသွားလိုက်ကြကျောင်းသွားလိုက်ကြချတော့သွားဖို့ပဲဒီကကြည့်ရတာပါတီအစိတ်ကမှတော့ဟိုဒီပဲကြည့်သွားတော့ဒီနေ့ကျွန်တော်ဖြစ်ပြီးဒီနေ့
မော်လမြိုင်တက္ကသိုလ်မှာအရင်က CDM လုပ်ခဲ့တဲ့ဆရာဆရာမ90ရာခိုင်နှုန်းလောက်ရှိပြီးအခုတော့50ရာခိုင်နှုန်းလောက်ပဲရှိတော့မယ်လို့မော်လမြိုင်တက္ကသိုလ်ကျောင်းသားများတက်မှတ်ကဥက္ကဋ္ဌကိုတန်စင်ဦးကပြောပါတယ
်ဒီပထမအားလုံးရဲ့ဒီကအားလုံးရဲ့ sensitization ဒီခေတ်ရတဲ့နေရာမှာရှိတယ်အခုကျတော့ဒီဒီလိုမျိုးလည်းထုတ်တယ်ဘယ်တော့ဒီဝီဇာနဲ့လိုက်ဆက်ရလို့ရှိတယ်အဲဒီယာယီကျောင်းရနေယာယီရဆိုင်တာပဲနော်ဒီဝန်ထမ်းဥပဒေနဲ့သူတို့စစ်ကောင်စီကရင်းနာကြမျိုးစပြီးတော့ရှေ့ဆရာမတွေစီရင်လုပ်ကြမှာတွေစီရင်ပြန်မလုပ်တော့ဘူးနော်စီရင်မလုပ်တော့ကနေပြန်ပြီးတော့ဆရာဆရာဒီကောင်းလို့ဆက်ဆံမှုရှိဆိုတော့အခုအတွက်ဒီနေ့ participation လောက်ပဲရှိတယ်လို့ထင်ကြဟုတ
်မုန်းကြီးနဲ့မော်လမြိုင်တက္ကသိုလ်မှာမေလ9ရက်နေ့မှာကျောင်းတွေပြန်ဖွင့်တဲ့အခါမှာလဲကျောင်းသူကျောင်းသားတွေ1,000ကျော်လောက်တက်ရမယ်ပမာဏမှာ200ကျော်လောက်ပဲတက်ရောက်ခဲ့ကြပါတယ်သိပ္ပံဘာသာရဲ့တခုမှဆိုရင်ကျောင်းသား80လောက်အရင်ကရှိခဲ့တဲ့အထက်ကကျောင်းသူကျောင်းသား9ဦးလောက်ပဲလာတက်ကြတယ်လို့အမည်မဖော်လို့တဲ့တက္ကသိုလ်ဆရာမကပြောပါတယ
်။သူကျောင်းမှာမနေလို့ရှိတယ်။သူအများကြီးမကြဘူး။သူ့ကိုမောင်းမနေဘူးပေါ့။သူကလည်းမလာဘူး။သူကမလာဘူး။သူကလည်းလာနေတယ်။အဲ့ဒီအမည်မျိုးပေါ့။9ရောက်ဒီကျောင်းကတော့9ရောက်ပဲရှိသေးတယ်။အနော်ပါတော့တယ်။သူ့ရင်တော့ရှိမယ်ဒီလားအဆောင်မှာ100လောက်ရှိနေတယ်လို့ပြောတယ်။အဲ့လောက်ရှိမှာပေါ့။ဒါကဒီနိုင်မှာအနောက်မှာလာပြီးတာလေ။အေးမိကြပါတော့ဗောရအဆောင်ပါနေလည်းမရှိဘူးအဆောင်ပါစိတ်လို့ရှိတာဗောအဆောင်ပါအေးချိန်ရအောင်ပြည်ပြီးခုရှင်းတာတကယ်တော့ရှိတယ်လို့ခံနိုင်ရတော့ဘာကိုတော့ဒီချာမပြီးပါဘူးဒီလိုမျိုးကအခုရနေပြီးတော့ကျောင်းသားမနေကြတဲ့မျိုးကဒီအဲ့လိုမျိုးအရင်ကြောက်ပေါ့ဗောဟိုချက်ချင်းပုံလည်းလာတာပေါ့ဒီခလေးလေးလည်းလာမနေတာရှိနေပြီးတော့ခါကြရင်သူတို့တက်ချင်းတွေတက်မတက်နေတာလည်းရှိပါဗောလုံးဝမတက်တဲ့သူတွေရှိဘာတရားကြောင်းမရှိကြတာဗောဒီလို
မော်လမြိုင်တက္ကသိုလ်ယူပတေရဘာသာရပ်နေကြဒုတိယနှစ်ကျောင်းသူတူဦးကတော့စစ်ကြုံပညာရေးအလိုမရှိတာကြောင့်သူ့အနေနဲ့ကျောင်းမတက်ဘူးလို့ပြောပါတယ်
။ဟာညီမကကျောင်းမတက်ဘူးလား။ကျောင်းမတက်ဘူး။အဲ့မှာပဲအခုနိုင်ငံရေးစစ်တရေးရှင့်အောင်တော့ဒီစစ်ကြုံပညာရေးအမှာပေါ်တော့ညီမစာမတင်ချင်ဘူးပါလေ။ဟောတငယ်ချင်းတွေတော့ကျောင်းဟိုဒီလိုညီမပေါင်းတဲ့ငယ်ချင်းများကကျောင်းမတက်ဘူးလားဒီလိုအစ်တွေတရားတော့ကျောင်းပြတ်တက်တာတော့ပြည်တယ်မှာ။သူတို့ကကျတော့ဒီခုခဏတင်ကြရပါတော့သူကကျတော့ဒီကျောင်းကိုနှစ်လလောက်တက်ပြီးလို့ရှင်းလို့ရှင်းပါတော့မလို့သူဖွဲ့ပြီးမှာပေါ့ဖွဲ့ရမှာပေါ့ဖွဲ့ရတယ်သူအလောက်ကျန်ခို့မှာလို့ပြောလဲအမြင်ကြီးတာသူကကြာတချို့ကြီးကြာတော့လေဒီဟိုဖိုးကနဲ့စိတ်ကြီးကဒီဘက်နဲ့စိတ်ကြီးကပေါ့အဲ့လိုမျိုးကြီးတာ
မော်လမြိုင်တက္ကသိုလ်မှာအင်္ဂလိပ်စာပထဝီဝင်တမိုင်းဘူမိဗေဒအပအဝင်မေဂျာပေါင်းစုံ18ခုရှိပြီးတော့ကျောင်းသူကျောင်းသားဦးရေကတော့1,000ကျော်ရှိတယ်လို့မော်လမြိုင်တက္ကသိုလ်ကျောင်းသားများတက်မှတ်ကဥက္ကဋ္ဌကိုတန်စင်ဦးကပြောပါတယ
်။အကျဉ်းများအဖြစ်တော့ဒီကျောင်းသားပြီးကြံပေါ်တော့အဝေးကမပါဘူးဒီကျောင်းသားပြီးကြံတော့1,000ကျော်ကမရှိသေးဘူး။ဒီပြန်လို့ဒီကတော့ရတယ်နော်အဖြစ်ဒီရှင်ကျန်3%လောက်မှရှိတယ်ပေါ့နော်
။မြန်မာနိုင်ငံမှာတက္ကသိုလ်ကျောင်းတွေပြန်မဖွင့်ခင်ကျောင်းသူကျောင်းသားတွေကျောင်းပြန်မတက်ချဖို့နဲ့ဆရာဆရာမတွေကိုလည်း CDM ဆက်လုပ်ကြဖို့တိုက်တွန်းမှုတွေရှိနေပါတယ်။ မော်လမြိုင်ပညာရေးကောလိပ်အပါအဝင်ကျောင်းတွေနားမှာဘုံပေါက်ကွဲမှုတချို့လည်းရှိခဲ့ပါတယ်ခင်ဗျာ